ကလသမကအတွင်းမှုတို့ရဲ့မြန်မာနိုင်ငံဆိုင်ရာအထုကိုယ်စားလှယ်ဟောင်းခရစ်စတင်းရွှေနာဘာဂနာရဲ့နေပြည်တော်ရုံးကိုပိတ်ပစ်လိုက်ပြီးဖြစ်သောစစ်ကောင်စီကတင်းထုတ်ပြန်ပါတယ်။ယာဒုတက်တန်ကုံဆုံးသားတွေဖြစ်တဲ့ဒုမနေရမှာကလသမကအတွင်းမှုတို့ကမြန်မာနိုင်ငံဆိုင်ရာအထုကိုယ်စားလှယ်အစ်စ်ကိုအော်တိုဘာလ25ရက်နေ့မှာအသာထိုးတာဝန်ပေးလိုက်ပြီးဖြစ်တာကြောင့်မြန်မာနိုင်ငံမှာရှိတဲ့ခရစ်စတင်းဘာဂနာရဲ့ရုံးကိုဆက်မထားတော့ဖို့ဆုံးဖြတ်လိုက်ကြောင်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။နေပြည်တော်ကအထုကိုယ်စားလှယ်ရဲ့ရုံးကို2018ခုနှစ်ဒီဇင်ဘာလ18ရက်နေ့မှာဖွင့်လှစ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုတို့ရဲ့အထုကိုယ်စားလှယ်တဦးအနေနဲ့အနေဒီအစိုးရလက်ထက်တုန်းကမြန်မာပြည်ကိုအချင်းချင်းတွားရောက်ခဲ့ပေမဲ့အခုဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာပြည်ကိုတွားရောက်ခွင့်မရခဲ့ပါဘူး။အထုကိုယ်စားလှယ်ခရစ်စတင်းဘာဂနာဟာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ခဲ့တယ်လို့စစ်ကောင်စီကလည်းပြင်းပြထန်ထန်ဝေဖန်ပြောဆိုခဲ့ပါတယ်။အော်တိုဘာလမှာတက်တန်းကုန်ဆုံးသွားတဲ့ဆွစ်ဇာလန်နိုင်ငံသူခရစ်စတင်းဘာဂနာရဲ့နေရာမှာကုလသမဂ္ဂအတင်းအမှုချုပ်ကစင်ကာပူနိုင်ငံသူနိုလင်းဟေဇာကိုအစာထိုးခန့်အပ်လိုက်ကြောင်းအော်တိုဘာ25ရက်နေ့ကကြေညာခဲ့ပါတယ်။အထူးကိုယ်စားလှယ်အစ်စ်နိုလင်းဟေဇာအနေနဲ့တော့မြမအရေးကိုကန်ကြွယ်တာမှာခရစ်စတင်းရွှေနာဘာဂနာတွေ့ကြုံခဲ့တဲ့စင်ခေါ်မှုတွေကိုသတိထားဆောင်ရှားနိုင်လိမ့်မယ်လို့နိုင်ငံရေးလေ့လာသူတချို့ကမြင်ပါတယ်။မြန်မာစစ်တပ်ရဲ့ကြေညာချက်ထဲမှာတော့အထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာယာဒုကတက်တန်းကုန်ဆုံးသွားတာကြောင့်သူ့ယုံကန်းကိုပိတ်လိုက်တယ်လို့ဆိုပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်အထူးကိုယ်စားလှယ်ယုံလို့မတုံ့ပါဘူး။ဒါကြောင့်အစ်စ်ခံထားတဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကိုမြန်မာနိုင်ငံလာခွင့်ပေးမလား၊သူ့ယုံကန်းကိုမြန်မာပြည်မှာထားခွင့်ပေးမလားမရှင်းလင်းပါဘူး။ဒါနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုမင်းများထားပေမဲ့တုံ့ပြန်ချက်မရသေးပါဘူးခင်ဗျ။